နောက်ဆုံးအုပ်စုလေးပဲကြံတော့တယ်အဲ့ဒါပညာဆိုတဲ့အာမောဟပညာဆိုတဲ့အာမောဟပညာနဲ့ပတ်သက်တာကိုကျွန်တော်တို့ကြည့်မယ်ဆိုရင်ပညာစေတသိက်သည်ကျွန်တော်တို့အာမောဟလို့လည်းသုံးတယ်ပညာလို့လည်းသုံးတယ်ပညာဖြစ်တဲ့အတွက်ကြောင့်ဒါညာကြီးညာလေးနှလုံးဆင်ထားတယ်ဒါကြောင့်ပညာလို့ဖတ်ရတယ်ဟုတ်လားကျွန်တော်တို့နှုတ်ကြိုးနေတတ်တာပညာဆိုရပ်ပင်းတန်ထင်တယ်တကယ်တော့ပညာစေတသိက်အဲ့တော့ပညာစေတသိက်သည်အမှားအမှန်တွေကိုခွဲခြားပြီးတော့ချင့်ချိန်နိုင်တယ်။မောဟရဲ့စန့်ကျင်ပဲဖြစ်တဲ့အတွက်ကြောင့်အမောဟ။အဲ့ဒီပညာဆိုတဲ့တရားကိုအစိုးတရားထားတဲ့အတွက်ကြောင့်ပညာနဲ့အိန္ဒြေနဲ့တွဲလိုက်တော့ပညာအိန္ဒြေစေတသိက်လို့လည်းသုံးတယ်အတူတူပါပဲ။ဒါကြောင့်ပညာရဲ့သဘာဝသည်ကျမတို့သောဘနာစေတသိက်25ပါးထဲမှာအစဆုံးစေတသိက်သည်တတ္တာ။တတ္တာသည်အစတတ္တာသာမရှိခဲ့ပညာတိမရောက်ဘူးဒါကြောင့်အိန္ဒြေ၅ပါးထဲမှာလဲတတ္ဒိန္ဒြေဆိုတာ ਨੇ စခဲ့ရတာကြီးပဲဒါကြောင့်တတ္တာဆိုတာအစခဲ့တဲ့အတွေ့တတ္တာကိုအခြေခံပြီးတင့်တယ်တဲ့ကောင်းမွန်တဲ့စေတသိက်တွေဖြစ်လာအဆုံးသက်ဒီဘာနဲ့ဆုံးလဲပညာနဲ့ဒါကြောင့်သောဘနာစေတသိက်25ပါးမှာအစစေတသိက်ဒီတတ္တာ25ခုမြောက်အဆုံးစေတသိက်ဒီပညာဒါဆိုရင်တင့်တယ်ကောင်းမွန်အောင်စိတ်တွေကိုခြေလှယ်တဲ့သောဘနာစေတသိက်တွေထဲမှာစိတ်တွေကိုအတင့်တယ်ဆုံးအကောင်းမွန်ဆုံးအလှဆုံးဖြစ်အောင်ချေလဲသွားနိုင်တဲ့စေတသိက်ဒီပညာပဲပညာဒီဘယ်ထိတောင်ချေလဲနိုင်လဲဆိုအရဟတ်တဖို့ထိအောင်ချေလဲလားမချေလဲဒါကြောင့်ပညာစေတသိက်ကိုနောက်တနည်းသုံးရင်ညာနာဉာဏ်လို့လည်းသုံးလားမသုံးပါဟုတ်လားဒါကြောင့်တွဲတယ်ဉာဏ်ပညာဒါဆိုရင်ပညာရှင်တဲ့စိတ်တွေကိုကြည့်လို့ရှိရင်ကာမတောပနာ24ပါးတဲကကာမသောဘနာ24ပါးထဲမှာညာနာဝိပယုတ်စိတ်က12ပါးရှိတယ်ညာနာတံပယုတ်စိတ်က12ပါးရှိတယ်ပြီးရင်မဟေဂုတ်ဇန်စိတ်ပြီးရင်မေဖို့ဆိုတဲ့လောကုတ္တရာစိတ်ဆိုပြီးတော့သောဘနာစိတ်ဒီအချင်းသောဘနာစိတ်ဒီအကျဉ်း59အကျယ်61ရှိတဲ့အထဲကပညာဆိုတာဒီအမြင့်မြတ်ဆုံးလောကုတ္တရာဆိုတဲ့မက်ဖို့စိတ်တွေမှာရောရှင်လားမရှင်လားရှင်တယ်လို့ဇန်စိတ်တွေတိုင်းရောပညာမပါရင်မရဘူးဒါဆိုရင်ကာမသောဘနာတွေကဉာဏ်မရှင်နဲ့ညာနာဝိပယုတ်တော့ပညာညာနာဝိပယုတ်ပါဆိုရဲဉာဏ်မရှင်ဘူးဆိုရဲပညာမပါဘူးဆိုပညာရှင်နာညာနာတံပြုတ်စိတ်12ပါးဒါကိုသိရုပ်ခွဲလိုက်တော့မဟာကုသိုလ်ရဲကညာနာတံပြုတ်စိတ်4မဟာဝိဘက်ထဲကညာနာတံပြုတ်စိတ်4မဟာကရိယာထဲကညာနာတံပြုတ်စိတ်4ဆိုတော့ညာနာတံပြုတ်စိတ်12ပါးလုံးပညာရှင်မရှင်ဒါဆိုရင်ပညာရှင်နာလွယ်လွယ်လေးပါဒါကြောင့်ပညာစေတသိက်သည်ညာနာတံပြုတ်စိတ်12ပါးမဟေဂုတ်စိတ်28ပါးလောကုတ္တရာစိတ်အကျဉ်း10အကျယ်40ပေါင်းစိတ်အကျဉ်း49စိတ်အကျယ်89ပါးနဲ့ရှိဒါကိုအလွယ်ဆုံးကြည့်သောဘနာစိတ်ဒီအကျဉ်းအားဖြင့်59အကျယ်အားဖြင့်60မရှိဘူးလားအဲ့ဒီထဲကညာနာဝိပယုတ်12ပါးစီနှုတ်လိုက်ပေါ့59တဲက12လို့49 61တဲက12လို့89ပြီးပြီပေါ့ဟုတ်ပြီเนาะဒါဆိုရင်ကျမတို့စေတသိက်52ပါးလုံးရဲ့သဘောအဓိပ္ပာယ်လည်းသိသွားပြီနောက်တစ်ချက်သူတို့ရဲ့ခြေလှယ်မှုကြောင့်ဖြစ်လာနိုင်တဲ့စိတ်တွေအကြောင်းလည်းသိသွားပြီအရင်တုန်းကစိတ်ပိုင်းနာရိုးရိုးပဲသိတယ်အခုစေတသိက်နဲ့သင်လိုက်တဲ့အခါကျတော့စေတသိက်ဆိုတာစိတ်ကိုမီပြီးစိတ်ကိုခြေလှယ်တယ်အဲ့ဒီစေတသိက်တွေခြေလှယ်လိုက်တဲ့အတွက်ကြောင့်ဘယ်စိတ်တွေပြောင်းသွားလဲဘယ်စိတ်တွေမှာအခုဆိုရင်စေတသိက်ကိုမူတည်ပြီးတော့ဘယ်စိတ်တွေဖြစ်လဲဆိုတာသိပြီနောက်တခါနောက်တစ်ပတ်လောက်ဟာမနေ့ဖန်လောက်ဆိုရဲစပါပြီစိတ်ကိုကင်ပြီးတော့စိတ်တစ်ခုဖြစ်လာရင်စေတသိက်ဘယ်နှပါပါအောင်မလဲလို့ရေတွက်တော့ပြီဟုတ်ပြီနော်ဒါကြောင့်အခုကျမတို့မြင်တဲ့စိတ်ကလေးစေတသိက်ဘယ်လောက်ရှင်မလဲကုသိုလ်စိတ်အခုကုသိုလ်စိတ်မဟာကုသိုလ်စိတ်စေတသိက်ဘယ်လောက်ပါမလဲအခုဆိုရင်လွယ်အောင်ကုသိုလ်စိတ်ဆိုရဲကသောဘနာစိတ်အဲ့ဒီတဲမှာတတ်တာရောမပါဘူးလားပါမှာပဲဒါလေးကိုစဉ်းစားဝိရဒီကုပါလားဟာဝိရဒီတော့မပါဘူးကရုဏာရောအခုရှိလားရှိနေလား กรุณาสิล่ะทุกข์ที่ตาตะวะริป่าล่ะตะนาล่ะธรรมะไม่สวยอ่ะรู้อ่ะจม้าก็จีบิตะนาล่ะมันตะนาสู้ห่มได้มั้ยล่ะห่มได้ล่ะทุกข์ที่ตาซะเลจูฉิจูมาไม่ห่มป่าวสามไล่ไหนน่ะจี้ยินตะนาหินเนาะกรุณาวินตั้วล่ะกูธรรมะไม่สวยรู้ก็จม้าก็จีบิมุฑิตาอ๋อผิดล่ะผิดดิบ้าลุเลยเบเนียริวันเนี่ยหึต่อลุကျေစုတင်လိုက်တာကိုကျမကလည်းအဲ့ဒီလိုပဲဓမ္မမိတ်ဆွေတို့စာရင်းလိုက်နိုင်တာကြည့်ပြီးမုဒိတာတွေတဖွာဖွာဒါဆိုတော်ရင်မုဒိတာဖြစ်လားမဖြစ်ဘူးလားဒါဆိုတော်လေးလေးမုဒိတာဖြစ်လေးလေးအဲ့တာတော့နောက်မဖြစ်ဘူးတော်သေးတယ်ဟုတ်ပြီနော်ဒါဆိုမုဒိတာဖြစ်တယ်ပညာရောရှင်လားရှင်နေလားရှင်လားအခုချိန်ရှင်နေတတ်တာရောတတိရောရှိတယ်ဟိရိရောဥတ္တပါရောပါမယ်သောဗနာတာတာရဏ16ပါလုံးအခုမှရှိနေတယ်ဒါဆိုမာကုသိုလ်စိတ်မှာသောဗနာတာတာရဏစိတ်တွေ16ပါကျင်းနေပါမယ်ဝိရဒီကရှောင်စရာရှိမှပါမယ်ကရုဏာမုဒိတာလည်းတနာစရာဝမ်းမြောက်စရာရှိမှပါမယ်ပညာလည်းဉာဏ်နဲ့ရှင်မှပါမယ်ဆိုအဲ့ဒီလိုမျိုးစိတ်တစ်ခုလာရင်စိတ်တသိက်ဘလောက်လဲလို့တွေ့ရတာလေပြောစရာကောင်းလားမကောင်းလားလောဘမှုစိတ်ဖြင့်စိတ်တသိက်ဘလောက်ဒေါသမှုဆိုဘလောက်အိတ်ငိုက်နေရင်ခိနမိတ်တာနဲ့ရှင်နေတာဘာစိတ်လဲအဲ့ဒီစိတ်ဖြစ်ရင်ဘာစိတ်တသိက်လဲအဲ့ဒီလိုလေးတွေရှာကြမယ်အဲ့ဒါဒီမနှက်ဖန်စမယ်ဟုတ်ပြီနော်ကဲဒီနေ့ဒီလောက်နဲ့ရက်ပါမယ်ကျေးဇူးတင်ပါတယ်